ိုလံပစ်အပြေးပြိုင်ပွဲတွေအတွက်ဒီဂျမေကာအသင်းဟာအပြေးမှာနောက်ထပ်ရွှေတစိမ့်ရဖို့အတွက်အလားအလာရှိနေပါတယ်။ဒါပေမဲ့မနေ့တုန်းကဒီအမျိုးသား၄ယောက်တွဲမီတာ၄၀၀လက်ဆင့်ကန်ခြေစစ်ပွဲမှာတော့ကမ္ဘာအမြန်ဆုံးဂျမေကာအကစားသမားဘော့မပါဘဲနဲ့အနားယူနေပါတယ်။ယူဆိန်ဘော့အတွက်ဒီအပြေးပြိုင်ပွဲ၃ဝက်စလုံးမှာအိုလံပစ်၂ကြိမ်ဆက်တိုက်ရွှေတစိမ့်စု၃စုစလုံးရတဲ့အကစားသမားဖြစ်လာဖို့ရှိနေပါတယ်။မနေ့ကဒီလန်ဒန်အိုလံပစ်ပြိုင်ပွဲမှာအမျိုးသား၄ယောက်တွဲမီတာ၄၀၀ခြေစစ်လက်ဆင့်ကန်ပြိုင်ပွဲမှာဘော့မပါခဲ့ပေမဲ့ဂျမေကာနိုင်ငံကပဲရှေ့ကနေပြီးတော့ပြေးနေပါတယ်။ဘော့ဟာဒီမီတာ၁၀၀နဲ့မီတာ၂၀၀တာတူပြိုင်ပွဲတွေမှာရွှေတစိမ့်ရထားခဲ့ပြီးပါပြီ။ပြီးခဲ့တဲ့2008ပေကျင်းအိုလံပစ်ပြိုင်ပွဲမှာတော့ဘော့ဟာအဲ့ဒီ၃ပွဲစလုံးမှာရွှေတစိမ့်တွေရထားခဲ့ပါတယ်။ဘော့နဲ့သူ့ရဲ့အဖွဲ့ဟာမီတာ၁၀၀မှာခြေတစိမ့်စုရထားတဲ့ Justin Golden ပါဝင်တဲ့ဒီအမေရိကန်အသင်းနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။အမျိုးသမီးမီတာ9000တာဝေးပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံကမက်ဆရက်ဒယ်ဖာကရွှေတစိမ့်စုရခဲ့ပါတယ်။အမျိုးသမီး၄ယောက်တွဲမီတာ400လက်ဆင့်ကမ်းမှာတော့အမေရိကန်ကရွှေတစိမ့်၊ဂျမေကာကငွေနဲ့ယူကရိန်းကကြေးရရှိထားပါတယ်။လန်ဒန်အိုလံပစ်မနေ့ကထိနောက်ဆုံးအချိန်ဒီမှာတော့အမေရိကန်ပြည်တော်စုကစုတစိမ့်စုစုပေါင်း94စုနဲ့ထက်ကပြင်းနေပါတယ်။ဒုတိယရှိနေတာကတရုတ်ကဖြစ်ပါတယ်။စုစုပေါင်း81စုပါ။ဗြိတိန်ကတော့58စု၊ရုရှားက63စု၊တောင်ကိုရီးယား28စုအသီးသီးရထားကြပါတယ်ခင်ဗျာ။